စကိုင်းတိုင်းပလဲမြို့ကိုနိုဝင်ဘာ၁၀ရက်မနေ့ပိုင်းကစပြီးကာဝေးတပ်ဖွဲ့တွေတိုက်ခိုက်နေတာဖြစ်ပြီးလေးရမြောက်နေ့ဖြစ်တဲ့ကျေသရေးနေမှာတော့စစ်ကောင်စီတပ်တွေကလေချောင်းကနေတိုက်ခိုက်သလိုအနောက်မြောက်တိုင်းစစ်ဌာနချုပ်ကစစ်တပ်အင်အားထပ်ပြီးတော့ဖြစ်တင်းနေတာဖြစ်ပြီးအခုချိန်မှာတော့မြို့ကိုစစ်တပ်ကထိန်းချုပ်ထားပါတယ်။ပလဲတဝက်ကအချိန်နည်းနဲ့ပတ်သက်ပြီးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးက VOA ကိုခုလိုပြောပါတယ်။
ဒီနေ့ဒါလေးရမြောက်ချင်းနေမှာတော့မနေ့လင်းကလေးကကျွန်တော်တို့ဒီသူတော်လိုင်းရဲဘော်တွေနဲ့ဆက်ကဆနဲ့ခရက်တိုင်ပွဲကတော့ပြည်ပြည်နဲ့ဆက်လက်တိုင်ပွဲဝင်နေတာပါပဲ။ဒါလေချောင်းဖြစ်တဲ့ချက်ပိုက်တာတို့35တို့ကတော့အချိန်ရေပြတ်လို့မရအောင်ပြစ်တယ်လာရောက်ပြီးတော့ပေါ့နော်
။ပလင်းမြို့ရဲမှာတချို့နေရာတွေမှာမီးလောင်ကျွမ်းနေဆဲဖြစ်တယ်လို့မြို့နဲ့နှစ်ဖာလုံးလောက်ပဲဝေးတဲ့အလဲဘုံကြီးရွာမှာတော့စစ်တပ်ကမီးရှို့ခဲ့တယ်လို့လည်းပြောပါတယ်။တိုက်ပွဲဖြစ်ပွားရာတဝိုက်ကကြေးရွာအနည်းဆုံး9ရွာကဒေသခံ2000နီးပါးလောက်ရှိပြီးရှောင်နေကြရတာဖြစ်ပြီးသူတို့ဟာအဝတ်တထည်ကိုတစ်ခုနဲ့ထွက်ပြေးခဲ့ကြရတယ်လို့လည်းပြည်သူ့အုပ်ချုပ်ရေးတာဝန်ရှိသူကပြောပါတယ်။ရှောင်ရသည်ဖြစ်နေတဲ့အတွက်စစ်ရှောင်တွေအတွက်အနှွေးတွေစောင့်တွေနဲ့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့၄ရက်တာကာလအတွင်းအရသာ၄ဦးတည်းမှနေတည်ဆုံးရတယ်လို့လည်းပြောပါတယ်။